Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American အသံရဲ့2022ခုနှစ်မေလ1ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်စွက်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ3251တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပိုင်းအစီအစဉ်အတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့ American Outlook တော်ဥက္ကဋ္ဌနဲ့အဖွဲ့ဟာကြိုတင်ကြေညာထားခြင်းမရှိတဲ့ Ukraine နိုင်ငံခီးစဉ်သတင်းNUG နဲ့ထိတွေ့ဆက်ဆံဖို့အာဆီယံအစည်းအဝေးပွဲမှာမလေးရှားကအဆိုပြုမဲ့သတင်းစတဲ့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုတင်ဆက်မှာပါ။အဲ့ဒီနောက်မှာတော့
ကလေးတွေကိုအဲ့လိုအချင်းတော်တွေမှာချုပ်ထားဖို့မရှိဘူး။အလူကြီးနဲ့ရောပဲလူကြီးထောင်မှာမထားဘူး။ဒါဥပဒေတွေပဲ။အဲ့နိုင်ငံတကာဥပဒေတွေရလဲ၊လူခွေဥပဒေတွေရလဲပဲ။ကလေးတွေကိုအဲ့လိုမထားဘူး။
ဒါကတော့တရားလွှတ်တော်ရှေ့နေကြီးဦးချင်းမြင့်က VOA ကိုပြောသားတာပါအသက်မပြည့်တဲ့ကလေးငယ်တွေဥပဒေနဲ့မညီပဲစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းတင်ဆက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျဲမြန်မာပြည်ကပေးစာသတင်းတွေတဲကတူတာထူးခြားစံပြကမ္ဘာသတင်းများစတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်
အနာမသိမ်းပြီးလူထုကရွေးကောက်တင်မြောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုပ်ဆောင်သွားဖို့အာဆီယံကိုအစိုးပြုမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောတာကိုကိုးကားပြီးကွာလာလမ်ပူအခြေစိုက်မလေးမေးသတင်းစာကဆိုပါတယ်အာဆီယံကချမှတ်ထားတဲ့သဘောတူညီချက်၅ရပ်ကိုအကောင့်ထဲပေါ်ရမှာတိုးတက်မှုမရှိတဲ့အတွက်အခုလိုအစိုးပြုချက်ကိုတင်သွင်းရတာဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဒါတုစရီဆာဖူဒင်အဗ်ဒူလာကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတွေကိုဖြေရှင်းနိုင်ရေးအတွက်အာဆီယံကအဆိုပါသဘောတူညီချက်၅ရပ်ကိုချမှတ်ခဲ့တာပါတခြားအဆိုအတွေကိုအတိမတ်ပြုဖို့ကျွန်တော်တို့ကအာဆီယံကိုအဆိုပြုတာမဟုတ်ပါဘူးဒါပေမဲ့တရားဝင်မဟုတ်တဲ့နည်းနဲ့ဆက်ဆံလုပ်ကိုင်ဖို့စဉ်းစားနိုင်ပါတယ်အထူးသဖြင့်တိုင်းပြည်ထဲမှာရှိနေသေးတဲ့မြန်မာပြည်သူတွေကိုလူသားချင်းစာနာထောက်ထားရေးအကူအညီဘလို့ပေးနိုင်တယ်လဲဆိုတာနဲ့ပတ်သက်ပြီးဆက်ဆံလုပ်ကိုင်နိုင်ပါတယ်လို့သူကပြောသွားခဲ့တာပါမေလ9ရက်နေ့မှာအာဆီယံနိုင်ငံကြီးဝန်ကြီးတွေရဲ့အစည်းအဝေးရှိပြီး NUG နဲ့ဆက်ဆံလုပ်ကိုင်ရေးဟာမလေးရှားကတင်သွင်းမဲ့အဆိုပြုချက်၃ခုတည်းကတစ်ခုဖြစ်ပါလေဒုတိယအဆိုပြုချက်ကတော့မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားရေးအကူအညီကိုနှစ်ဆတိုးပေးဖို့ဖြစ်ပြီးတတိယအဆိုပြုချက်ကတော့အာဆီယံအထူးကိုယ်စားလှယ်ရဲ့အနေထားနဲ့လုပ်ငန်းတွေပုံမှန်ခိုင်မာအောင်နည်းလမ်းများရှာဖွေရေးပဲဖြစ်ပါတယ်။စစ်ကောင်စီကတစ်ဆင့်လူသားချင်းစာနာထောက်ထားရေးအကူအညီကိုပေးရင်ဒုက္ခရောက်နေကြတဲ့ပြည်သူတွေစီကိုမရောက်မှာအာဆီယံရဲ့လက်တွဲဘက်အလူရှင်နိုင်ငံတွေနဲ့အဖွဲ့အစည်းတွေကစိုးရိမ်နေကြပါတယ်။ဒီလိုအကူအညီတွေကိုကုလသမဂ္ဂရဲ့လမ်းညွှန်မှုအောက်ကနေနိုင်ငံတကာအဖွဲ့အစည်းတွေကအကူအညီပေးကြဖို့မလေးရှားကပြောပါတယ်။အမေရိကအောက်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးအောက်လွှတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီဟာယူကရိန်းသမ္မတနဲ့ဒီနေ့တွေ့ဆုံခဲ့ပါတယ်။စစ်ပွဲစကတည်းကယူကရိန်းကိုတွားရောက်ခဲ့တဲ့အမေရိကန်တာဝန်ရှိသူတွေနဲ့နန်စီပယ်လိုစီဟာရာထူးအမြင့်ဆုံးအမေရိကန်တာဝန်ရှိသူတူဖြစ်ပါတယ်။နန်စီပယ်လိုစီရဲ့ရုပ်ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီကကျွန်တော်တို့နိုင်မယ်အတူတကွနိုင်ကြမယ်လို့ပြောခဲ့ပြီးအောင်ပွဲခံတဲ့တိုင်အောင်ကျမတို့ဒီမှာရှိကြပါမယ်လို့နန်စီပယ်လိုစီကပြောခဲ့ပါတယ်။ကျမတို့ဟာလွတ်လပ်ခွင့်ရဲ့ရှင်သန်စစ်မျက်နှာမှာရှိနေကြပြီးရှင်တို့ရဲ့တိုက်ပွဲဟာလူတိုင်းရဲ့တိုက်ပွဲဖြစ်ပါတယ်။တိုက်ပွဲပြီးသွားတဲ့အထိကျမတို့ရဲ့ဂတိကဝတ်တွေအတိုင်းရှိနေကြမှာပါလို့နန်စီပယ်လိုစီကတပ်ရဇယ်လန်စကီကိုပြောခဲ့ပြီးယူကရိန်းနဲ့အတူအမေရိကန်ကခိုင်ခိုင်မာမာယက်တီကြောင့်ကဘာကိုပြတ်တလိုက်တာဖြစ်တယ်လို့လည်းနန်စီပယ်လိုစီကဆိုပါတယ်။ယူကရိန်းတပ်ဖွဲ့တွေကနိုင်ငံအရှေ့ဘက်မှာရုရှားတပ်တွေကိုတရွာချင်းအလိုက်တိုက်ခိုက်နေကြပြီးကုလသမဂ္ဂကမာရီယူပေါ်မြို့အပြက်စီးတွေကြားကနေအရသားတွေကိုကယ်ထုတ်နိုင်အောင်ဂျောင်းဝင်ညှိနှိုင်းနေပါတယ်။ရုရှားတပ်တွေကယူကရိန်းအရှေ့ဘက်မှာဘုံကျဲပစ်ခတ်တိုက်ခိုက်နေကြတဲ့အတွက်သတင်းထောက်တွေသွားလာဖို့ခက်ခဲတာကြောင့် Nibin the Rinu Yabu, a Lungo Kakabi met. Russia Tadriha, Mula Simangai, She Gumata I met. Nikuini Delo, a non Nangan see, Doctor Dubega, Yojavari. Marie, you bomb you yet, Tamri Sayoma. You great Kugai Tatar, we got Sella Kuga Nijabi. Eddie Sayo Nema, a jet that talk baby Nidalo, come on Javari. Russia Garo, Sayo Nema, Taika ye said that Natown Shini Delo, so bad. Marie, you bomb you, Remado, Luta Dina Ha, Tello Miabe. Baby Nijabare. Russia that Ukraine nine sunny to rega, Nirain Law Nini Sunny Nijabe met. Totamu Yashibo Malua Kuja. Russia Nayan Jai Winji Sage Lavrovka, Semho at the Rentanago Jovare. Ludajin Sana Tautamu Akuni Dre, Gula Tamaga ha. Russia Ukraine Semia Dawin, she do rena ni nine sunny Nibarelo. Gula Tamaga Ludajin Sana Tauta ye yum joy, so when she do. Saviano Abruga Jovare. အသေးစိတ်ကိုတော့သူကမပြောဆိုပါဘူးဗီယက်နမ်နဲ့ဂျပန်နိုင်ငံတို့ကယူကရိန်းစစ်ပွဲအဆုံးသတ်ရေးကိုနှစ်နိုင်ငံသဘောတူတောင်းဆိုလိုက်ကြပြီးစစ်ပွဲရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးမြင့်တင်ကြဖို့တနင်္ဂနွေနေ့ကသဘောတူလိုက်တဲ့အကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါကပြောပါတယ်ကီရှိဒါကဗီယက်နမ်မှာရောက်ရှိနေပြီးဗီယက်နမ်ဝန်ကြီးချုပ်ဖန်မင်းစင်နဲ့တ when you joke, we got so body. Down the up in a bima, Philippine, Vietnam, Taiwan, Malaysia, and Brunei to her, Nami Pinsaimu, and Yen Ponisha body. A other me, Lashi, a chinney who pion let a bear, pion let a moo, Mioko, Maso, Chenoto, a three mum, a few name of Hulu. You great at your dinner, down the up in a bian logo, you knew be Kishiraga, your body.
And then Yabe Mamava Seasonico, Nawai Gonaigane, Senaiti, Lightometa Seco, Kilohats Tinga Lingatonia, Lightometa Nasanga, Kilohats Titishekontonia, Lightometa Tonsene, Kilohats Kotontongaropin, Senate Ningrima, Lila Mita Diagoze, Kilohats Tinga Kongangani, your Torian Pinivaration.
The Ningri need to. Now, song Yashi Tara, the Renego, General Zonga, Selet, Jinya, Bidabamakamia. Kini Nanganga, Anatinsi Gonza, Bumuji, Mamadi, Dumbuyaga, Ayada Soyata, Anna Lepian Jim, Bugin, Tampi, Twin Kubion Ekalago, Tonsa Gola, Tamala Johnson, Niga, Jinabare, Muta Twin Kubion Ekansi, CNT in Ine, Lutago, Sopula, Twin Tinto Amelu, Tampigo, Yomi Tanjaga, Pioja, Mengoma, Anatinsi Gonza, Piaware. Akulu lo sama esis singo, tapi itu yang a tingkir a nengah ye kongsong ni ka kangkua jabare. Atun kupiamu usang komedi ka, di itu yang kupiamu kalago sesi laga ni ngazanala aja tamapu taujan ni ka subjugare lo subare. Ayinga tiente lau kam tikere gini nengah ma, demokrasi niland jaya yekau temiau thare, tamra alpha kondi soya go pucah bi, pemuji mama di. Dumbuya usaune se ya shidega mnit sate mala adwen ana ten yu gera pchipare kamya. Inia nangaya nangajangwe lele ye ubrego chopa bi nangajangwo tia mwe ngwe che lwe piang mwde lo sa mwne tiyo nangang che sa Xiaomi telephone company thanga American dollar konya nasa ngadangwo ten se lai delu India anabaniga sinini ma piyobare edi ngwerego Xiaomi company ye dita sanya yongwe gane တင်းဆက်လိုက်တာလို့အိန္ဒိယအစိုးရငွေကြေးဆိုင်ရာစုံစမ်းစစ်ဆေးရေးဌာနကတွစ်တာလူမှုကွန်ရက်ကနေပြောကြားလိုက်တာပါ။ရှောင်းမီကုမ္ပဏီအနေနဲ့တရားမဝင်ငွေကြေးလွှဲပြောင်းမှုတွေလုပ်ဆောင်နေတယ်ဆိုတဲ့အပေါ်အိန္ဒိယအာဏာပိုင်တွေဘက်ကဖေဖော်ဝါရီလအတွင်းစုံစမ်းစစ်ဆေးမှုတွေစတင်လုပ်ဆောင်ခဲ့တယ်လို့အိန္ဒိယသတင်းမီဒီယာတွေမှာရေးသားပါတယ်။နိုင်ငံခြားအခြေစိုက်နေရာ၃ခုကိုမူပို ထုတ်တယ်လီဖုန်းအပလီကေးရှင်းတရားကျော်ကိုလွန်ခဲ့တဲ့နှစ်နှစ်ကျော်ကအိန္ဒိယနိုင်ငံအတွင်းသုံးစွဲခွင့်အိန္ဒိယအာဏာပိုင်တွေကပိတ်ပင်ထားခဲ့ပါတယ်။2020ခုနှစ်ဇွန်လအတွင်းအိန္ဒိယနဲ့တရုတ်စစ်သားတွေနေဇတ်ဒေသမှာဒုတ်တင်နေရိုက်ခဲတွေနဲ့ပစ်ပေါက်ပြီးလက်တီးထိုးရန်ဖြစ်ခဲ့ကြတာမှာအိန္ဒိယစစ်သားအယောက်20သေဆုံးခဲ့ပါတယ်ခင်ဗျာ။တရုတ်ဆိုရရဲ့ COVID-19 လုံးဝကင်းစင်ရေး policy ကြောင့်မြို့ကြီးအတော်များများမှာ lockdown တွေချမှတ်ထားတဲ့အတွက်တရုတ်နိုင်ငံသားတွေဟာမေတေးအလုတ္တမနေ့ကိုတိတ်ဆိတ်စွာဆင်နွှဲနေကြရပါတယ်။မေတေးအားလိုက်ရဲ့ကာလဖြစ်တဲ့ ဒီကနေ့တနင်္ဂနွေနေ့ကနေဗုဒ္ဓနေ့အထိမြို့တော်ဘေကျင်းကစားတောက်ဆိုင်တွေမှာဆိုင်ထိုင်စားတာကိုပိတ်ပင်ကန့်သတ်ထားပြီးအိမ်မှာစားဖို့ပဲဝယ်ယူလို့ရနိုင်ပါတယ်။ဘေကျင်းမြို့တွင်းကပန်းကြံနေတဲ့ကမ္ဘာလက်ခီးတဲ့ဒီအလားများတဲ့နေရာတွေအားလုံးဟာလည်းကန့်သတ်လူဦးရေတဲ့90ရာခိုင်နှုန်းသာလက်ခံပါတယ်။မနစ်ကမှဖွင့်လိုက်တဲ့ Universal အပန်းဖြေဥယျာဉ်အားကစားကွင်းကလည်းယာယီပိတ်ထားမဲ့အကြောင်းကြေညာပါတယ်။ယောဂပိုးကူးဆက်မှာကိုထိမ့်ချုပ်ဟန်တာတဲ့အနေနဲ့အခါတိုင်းနှစ်တည်းလို့ပြည်내ကူးပီးခီးထွက်တာတွေမလုပ်ကြဖို့အစိုးရကတိုက်တွန်းထားပါတယ်။တခြားနိုင်ငံအတော်များများကကိုဗစ်နဲ့ဆိုင်တဲ့ကန့်သတ်ချက်တွေကိုဖြေလျှော့ပြီးကိုဗစ်နဲ့အတူရှင်တွဲနေထိုင်လို့ရနိုင်မလားဆိုတာကိုစမ်းသပ်လှုပ်ဆောင်နေကြပေမဲ့လည်းဒီအစိုးရကတော့ယောဂပိုးကူးဆက်သူလုံးဝမရှိစေရေးဆိုတဲ့မူဝါဒကိုစုပ်ကင်ထားဆဲဖြစ်ပါတယ်။တရုတ်နိုင်ငံရဲ့လူဦးရေအထူးထပ်ဆောင်လည်းဖြစ်စီးပွားရေးနဲ့ကုန်ထုတ်လုပ်မှုအဓိကမြို့တော်လည်းဖြစ်တဲ့ရှန်ဟိုင်းမှာအခုအချိန်ထိအပြင်းမထွက်ရအမိတ်အသက်ဝင်နေဆဲဖြစ်တာကြောင့်ဒေသခံတွေရဲ့နေထိုင်မှုဘဝတွေမကဘဲစီးပွားရေးအရာပါကြီးမားတဲ့ဆုံးရှုံးမှုတွေဖြစ်ပေါ်နေပါတယ်။တရုတ်နိုင်ငံဟန်ဂျီယိုမြို့မှာကျင်းပမဲ့အာရှအကစားပြိုင်ပွဲမှာရှင်ပြိုင်မှုသူ့နိုင်ငံကအကစားသမားတွေကိုဆေးလွတ်မှာမဟုတ်ဘူးလို့ဩစတြေးလျကဒီကနေ့ပြောကြားလိုက်ပါတယ်။အိုလံပစ်အကစားပွဲတော်နီဘာကြီးမားတဲ့ဒီအာရှအကစားပြိုင်ပွဲကိုလက်တလောကိုဗစ်ရောဂါကူးစက်မှုတွေအကြီးအကျယ်ဖြစ်ပေါ်နေတဲ့ရှန်ဟိုင်းမြို့နဲ့ကီလိုမီတာ200လောက်သာဝေးတဲ့ဟန်ဂျီယိုမြို့မှာလာမယ့်စက်တင်ဘာလ10ရက်ကနေ25ရက်နေ့အထိကျင်းပမှာဖြစ်ပါတယ်။ဒီပွဲအတွက်ဩစတြေးလျကအကစားသမားတွေကိုဆေးလွတ်မှာမဟုတ်ဘူးလို့ဩစတြေးလျအိုလံပစ်ကော်မတီက AFP သတင်းဌာနကိုစာရေးအသိပေးခဲ့တယ်လို့ဆိုပါတယ်။ဖေဖော်ဝါရီလတုန်းကဘေကျင်းမြို့မှာကျင်းပခဲ့တဲ့ဆောင်းဝါဒီအိုလံပစ်ပွဲတော်ကကိုဗစ်ထိခိုက်ရေးဆိုင်ရာနည်းလမ်းတွေအပေါ်အခြေခံပြီးသူတို့အနေနဲ့ယောဂပိုးမပြန့်ပွားရေးအတွက်ဆောင်ရွက်နေတယ်လို့ဟန်ဂျီယိုအာရှအကစားပြိုင်ပွဲဥဆောင်ကျင်းပသူတွေကပြောပါတယ်။တရုတ်နိုင်ငံရဲ့ကိုဗစ်လုံးဝမပြန့်ပွားရေးမူဝါဒတွေကိုဆက်လက်ကျင့်သုံးနေမယ်ဆိုရင်အားကစားပွဲကိုဘယ်လိုပုံစံနဲ့ကျင့်ပမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဟန်ဂျီယိုအားကစားပြိုင်ပွဲကျင့်ပသူတွေဘက်ကထုတ်ပြန်ခြင်းမရှိပါဘူးခင်ဗျာ
တင်မောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကတရင်စီစဉ်ကိုတင်ဆက်ခဲ့တာပါတနင်္ဂနွေညချက် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်ကျမတို့အခု VOA မြန်မာပိုင်းရဲ့တင်ဆက်နေတဲ့စီစဉ်တွေကို Facebook နဲ့ YouTube စာမျက်နှာတို့မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်အခုတော့အသက်မပြည့်တဲ့ကလေးငယ်တွေကိုဥပဒေနဲ့မညီပဲစစ်ကောင်စီကဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းကိုကြည့်ကြရအောင်ပါဆရာနာတင်ခံထားရတဲ့မြန်မာနိုင်ငံမှာလူမမဲကလေးငယ်တွေရဲ့လုံခြုံရေးစိုးရိမ်စရာရှိနေပြီးတော့မိသားစုတွေနဲ့အတူဖမ်းဆီးထိန်းသိမ်းထောင်ချခံနေရပါတယ်။ဒါဟာတည်ဆဲဥပဒေတွေကိုစန့်ကျင်ရာရောက်တယ်လို့ကလေးငယ်အခွင့်အရေးချိုးဖောက်ရာကြရတယ်လို့လည်းလူအခွင့်အရေးနဲ့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ဆက်သွယ်မေးမြန်းထားတဲ့မဆုမင်ကအကြောင်းစုံကိုပြောပြမှာပါရှင်
။မြန်မာနိုင်ငံမှာဆရာနာတင်လိုက်တဲ့အချိန်ကနေစလို့ CDN အပါအဝင်ဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပါဝင်ခဲ့တဲ့သူတွေကိုဖမ်းဆီးထိန်းသိမ်းချိန်မှာကလေးငယ်တချို့ဟာမိသားစုနဲ့အတူဖမ်းဆီးထိန်းသိမ်းခံရတာရှိသလိုမိဘတွေတိန်းရှောင်နေတဲ့အတွက်လာသားအွယ်ကလေးငယ်တချို့စစ်တပ်နဲ့လုံခြုံရေးအာဏာပိုင်တွေကခေါ်ဆောင်စစ်ဆေးမှုတွေလည်းရှိခဲ့ပါတယ်။အလားတူဆရာနာရှင်စန့်ကျင်လှုပ်ရှားမှုတွေမှာပူပေါင်းပါဝင်ခဲ့လို့ဆိုပြီးဖမ်းဆီးထိန်းသိမ်းခံရသူတွေထဲအရွယ်မရောက်သေးတဲ့ကလေးငယ်တွေလည်းပါဝင်တယ်လို့နိုင်ငံတော်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တို့ကြားတိုက်ခိုက်မှုတွေအတွင်းမှာကလေးငယ်တချို့ပါအသက်ဆုံးရှုံးခဲ့ရတာတွေရှိနေပါတယ်။ဒီသတင်းပတ်တည်းနဲ့သတင်းဌာနတချို့ရဲ့ဖော်ပြချက်မှာအင်းစိန်ချင်းတော်နဲ့မှာ CDN ဖခင်ကိုဖမ်းမမိတဲ့အတွက်မိခင်အဖွားဖြစ်သူနဲ့ထိန်းသိမ်းခံထားရတဲ့၃နှစ်အရွယ်သမီးငယ်နောက်ကြံကာလထောက်ခွဲမှုတွေအတွင်မှာမိခင်ဖြစ်သူပါဝင်နေဆိုတဲ့ဆွဲချက်နဲ့၃နှစ်အရွယ်သားဖြစ်သူကိုမူကြိုတက်နေတဲ့အချိန်မှာခေါ်ဆောင်ခံလိုက်ရတာ NND လွတ်တော်ကိုယ်စားလှယ်ဖခင်ကိုဖမ်းမမိတဲ့အတွက်အသက်ဆယ်လအရွယ်ကလေးငယ်အပါအဝင်မိခင်ဖြစ်သူနဲ့မိသားစုဖမ်းဆီးခံရတာမျိုးအပြင်နှစ်ဖက်အပြန်အလှန်တိုက်ပွဲတွေကြားမှာအသက်မပြည့်သေးတဲ့ကလေးငယ်တွေနဲ့လူငယ်တချို့တပ်ဖြတ်ခံရတာတွေရှိခဲ့တယ်ဆိုတာကိုဖော်ပြရေးသားချပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့တက်မတော်သတင်းမှန်ပြန်ကြားရေးနဲ့စစ်ကောင်စီပြောခွင့်ရကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့တစုံတရာတုံ့ပြန်ဖြေကြားတာမရှိသေးပါဘူး။အခုလိုမျိုးအရွယ်မရောက်သေးတဲ့ကလေးငယ်တွေနဲ့လူငယ်တွေအပေါ်မှာဖမ်းဆီးထိန်းသိမ်းနေတာစစ်ကြောရေးစခန်းတွေအချုပ်ခန်းတွေနဲ့ထောင်တွေထဲမှာခေါ်ဆောင်အကျဉ်းချခံနေရတာတွေကနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေပညာရှင်တွေကထောက်ပြပါတယ်။ကလေးငယ်အခွင့်အရေးကိုချိုးဖောက်ရာရနေပြီးမြန်မာနိုင်ငံတွင်းကလေးငယ်တွေနဲ့အသက်အန္တရာယ်လုံခြုံရေးဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်နေပြီလို့လူ့အခွင့်အရေးရှင်ဦးမင်းလွင်ဦးကထောက်ပြပါဗါး
ကျွန်တော်ဆရာနာသိမိတဲ့နောက်ပိုင်းမှာလူကြီးတွေကိုမတွေ့တဲ့အတွက်ကလေးငယ်တွေကိုဖမ်းဆီးတဲ့ကိစ္စတွေကြောင့်ကျွန်တော်တော်တော်များများကြုံတွေ့ရတာရှိတယ်။နောက်ပြီးတော့ဖမ်းဆီးချင်းသိချင်းခံရတဲ့ကလေးငယ်တွေလည်းဘယ်မှာသာမန်မသိအောင်ကြောက်ဆုံးနေတယ်ဆိုတာလည်းတချို့ကျွန်တော်သိရတယ်။နောက်ပြီးတော့တချို့ဒေသတွေမှာဆိုလို့ရှိရင်ဒီကလေးငယ်တွေကိုတပ်ဖြတ်တဲ့အထိရှိတယ်ဆိုတာတွေကိုလည်းကျွန်တော်ကြားသိနေရပါတယ်။နောက်ပြီးတော့တခါတယ်မပြည့်သေးတဲ့လူငယ်တွေအမိချင်းနေပြီးတော့လူငယ်ချင်းနေစကားနေမှာနှိမ့်ဆက်ညီမမှုတွေရှိနေတယ်ဆိုတာတွေလည်းကျွန်တော်ကြားသိနေရပါတယ်။အဲ့တော့ဒီလိုမျိုးကိစ္စတွေကကျွန်တော်ကလေးငယ်အခွင့်အရေးကိုတည်လင်းချိုးဖောက်တာဖြစ်တယ်။ကလေးငယ်နေတဲ့ဆိုင်နဲ့နိုင်ငံတကာဥပဒေပြဋ္ဌာန်းချက်တွေကိုလိုက်နာခြင်းမရှိဘဲနဲ့ဆောင်ရနေတယ်ဆိုတာတွေကိုကျွန်တော်အနေနဲ့ပြောချင်ပါတယ်။အခုဖမ်းဆီးထိန်းသိမ်းခြင်းခံရတဲ့ကလေးတွေကလည်းဘာမှရသွေးမှုကျူးလွန်တာချင်းမရှိတဲ့အတွက်ပါတီဒေဝင်ရင်ခံရတာမတရားဖမ်းဆီးခြင်းရင်ခံရတယ်လို့ပဲကျွန်တော်ပြောချင်ပါတယ်။အာဒီလိုလှုပ်ဆောင်တဲ့လှုပ်ဆောင်မှုတွေကကျွန်တော်တို့လူခွင့်ရေးစံနှုန်းစံနေနဲ့တိုင်းမယ်ဆိုလို့ရှိရင်လူတော်မှဆိုးွားတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်တယ်။နောက်ပြီးတော့အခုအချင်းထောင်တွင်းမှာဖမ်းဆီးခြင်းရင်ခံရတဲ့ကလေးငယ်တွေလည်းတချို့ရှိတယ်ဆိုတော့ကျွန်တော်သိရတယ်။ဒါတွေကကလေးငယ်ခွင့်ရေးကိုချိုးဖောက်အတိလင်းချိုးဖောက်နေတဲ့ကိစ္စဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။နောက်ပြီးတော့ကဒီအတမမပြည့်သေးတဲ့ကလေးငယ်တွေရယ်နောက်ပြီးတော့ဒီမွေးကစားကလေးငယ်တွေရယ်ဆယ်နှစ်မပြည့်သေးတဲ့ကလေးငယ်တွေပါစီထိန်ပင်ရှင်ထားခြင်းဟာကျွန်တော်တို့မြန်မာပြည်တွင်းပြဋ္ဌာန်းထားတဲ့ဥပဒေနဲ့ကိုအတိအလင်းဆန့်ကျင်ချိုးဖောက်ရောက်တယ်လို့ပဲကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗျာ
အခုလိုလာသားကလေးငယ်ပါဝင်အသက်မပြည့်သေးတဲ့လူမမယ်ကလေးငယ်တွေကိုဝင်ဆောင်မိခင်တွေကနေမွေးဖွားလာတဲ့ကလေးငယ်လေးတွေကနေအစာကလေးငယ်တွေကိုထိန်းသိမ်းထားတဲ့ကိစ္စဟာမြန်မာနိုင်ငံတွင်းကတည်ဆဲဥပဒေတွေနဲ့အချင်းအောင်လက်ဆွဲဥပဒေတွေကိုပါချိုးဖောက်ရကြတဲ့အခြေအနေဖြစ်နေတယ်လို့ရှေ့နေကြီးဦးကြည်မြင့်ကသုံးသပ်ပါတယ်
။ကိုယ်နဲ့အရင်မှနဲ့ပါသွားပြီထောင်ထဲမှာမွေးရလေထောင်ထဲမှာပဲအဲ့အမိန်နဲ့အတူနေရတယ်အဲ့ကလေးလည်းအများကြီးပဲအဲ့တော့ဥပဒေရောက်ပြောမယ်ဆိုရင်ကလေးတုံငယ်ဥပဒေတွေရှိတယ်ကလေးတုံငယ်ဥပဒေရှိတယ်နောက်တစ်ခုကအကျဉ်းအောင်လဲဆိုရင်ဥပဒေတွေရှိတယ်အဲ့ဒီဥပဒေတွေအများဆုံးရှိတယ်ကလေးတွေကိုအဲ့လိုအကျဉ်းအောင်တွေမှာချုပ်ထားဖို့မရှိဘူးအလူကြီးနဲ့ရောပြီးလူကြီးထောင်မှာမထားဘူးဒါဥပဒေတွေပဲနောက်နိုင်ငံတကာဥပဒေတွေရလဲလူခွေဥပဒေတွေရလဲပဲကလေးတွေကိုအဲ့လိုမထားဘူးအခုဆိုရင် SCRC လိုဟာမျိုးတွေအချက်ချင်းတွေဖွဲ့နေတော့ထောင်ထဲတော့ကိုမရှိဘူးပေးမပေးပေးမပေးသွားဘူးအဲ့ပိုးဆိုးတာပေါ့မမနိုင်ငံမှာလူ့ခွင့်ကော်မရှင်ဆိုတာရှိတယ်အဲ့လိုကော်မရှင်မျိုးတွေရှိတယ်ဒါနဲ့သူတို့လုပ်တယ်လူ့ခွင့်ကော်မရှင်ရဲ့ထောင်တွေစစ်ရမယ်စစ်ပြီးရရင်အဲ့ဒီဟာတွေလုံးရပဲအဲ့ဒါတွေလုံးရပဲအဲ့ဒီလုံးတဲ့လူ့ခွင့်ကော်မရှင်ကမလုံးတော့ဘူးကျွန်တော်တိုင်ပြည်ကအဲ့လိုနေရတဲ့အခါမှာကလေးရောလူကြီးတွေရောသူတို့ကလေးတွေပို့နစ်နာတာပေါ့ဗျာနော်
အခုလိုကလေးတငယ်တွေကိုဝင်ဆောင်မိခင်တွေနောက်အမျိုးသမီးတွေဟာစိတ်အုပ်ချုပ်ရေးအောက်လုံခြုံမှုကင်းမဲ့နေတဲ့အခြေအနေအသက်အန္တရာယ်ဆိုးရင်ရတဲ့အနေအထားမိဘမိခင်ဖခင်ကိုထိန်းသိမ်းခံရတဲ့အခြေအနေတွေကိုနှစ်နာသူတွေဘက်ကတရားမျှတမှုရနိုင်မှုဖြစ်စဉ်တွေကိုသတင်းမှတ်တမ်းရယူတာနိုင်ငံတကာကလေးတငယ်နဲ့အမျိုးသမီးခွင့်ရေးလှုပ်ရှားနေတဲ့လူခွင့်ဆိုင်ရာအဖွဲ့အစည်းတွေကိုတိုင်ကြားအသိပေးသင့်တယ်လို့လည်းအကြံပေးပါတယ
်။ဗျာမင်းဆိုတာကိုခေါ်တယ်အဲ့ဒါဘယ်လို့ခွင့်ရှိမလဲခင်ဗျာလည်းဘယ်ပြည်ပြည်ဆိုင်ရာမှလည်းအဲ့လိုတွေမလုပ်ဘူး။ဒါဘောင်ဟာပြည်ကထူးထူးခြားခြားဖြစ်နေတာအာအဲ့ဒါရအခုမှတ်တမ်းနဲ့ဝင်ပြီးတော့ကဘာသီးအောင်လုပ်ပြရမယ်နောက်တစ်ခါခုခင်ဗျားတို့ကျွန်တော်တို့ပြောသလိုအတံလွှင့်ခန္ဓာတွေကနေပြောပြနေရမှာပေါ့ဗျာကျွန်တော်တို့ဆိုလဲဒီကိစ္စတွေအတွက်အနေရလွန်ကြီးတယ်အနေရလွန်ကြီးတယ်သူတို့ဘာမှမှန်တာပြောရင်ဘာမှမတတ်ဘူးဗျာပြီးသူကဘာရောပြီးသူရောပြီးအောင်လုပ်ပြရမယ်အစိုးရကူညီနိုင်တာတော့ခုလိုအတံလွှင့်ခန္ဓာတွေနေပြောပြရမယ်နိုင်ငံအဖွဲ့အစည်းတွေကဝိုင်းပြောပြရမယ်နောက်ဥပဒေလေးစားဖို့အဲ့ဒီလုပ်တွေလုပ်ရမှာပေါ့ဗျာ
စီအနာရှင်ဆန့်ကျင်လှုပ်ရှားမှုတွေမှာမိဘတွေပါဝင်လို့ကလေးငယ်တချို့ထိမ့်သိမ်းခံရတာရှိတယ်လို့စစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြောင့်တိုက်ပွဲတွေအတွင်းပြစ်ခတ်တိုက်ခိုက်မှုတွေမှာလက်နက်ကြီးကြီးချိန်မှန်လို့အသက်ဆုံးရတာရှိတယ်လို့အကြပ်ပြင်းနေလို့အောင်ဖက်ပြေးတိန်းချောင်ရင်းနဲ့နေမကောင်းဖျားနာပြီးတော့အသက်ဆုံးရတာနောက်ဘေးလွရာကိုပြင်းရင်းနဲ့ရင်ခွင်ပိုက်ကလေးငယ်ရောမိခင်မှာရင်းနှစ်သေးဆုံးရတဲ့အဖြစ်ပြက်မျိုးတွေလည်းကြုံတွေ့နေရတဲ့အခြေအနေဖြစ်နေပါတယ်ရှင
်မဆုမွန်စူစီးတင်ဆက်သွားတာပါရှင်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်း radio ကထုတ်လွှင့်တဲ့အချိန်နဲ့တပြေးညီနားဆင်ကြည့်ရှုနိုင်ကြပါရစေ။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ကြရအောင်ပါ။ကင်ဆာရောဂါကိုကုသနိုင်ဖို့သူတေသနလှုပ်ကြိုက်တဲ့အခါမှာပုံမှန်ဗီဇသွေးဖီမှုပုံစံတွေကို တွေ့ရှိခဲ့ကြရပါတယ်ဒီတွေ့ရှိမှုကြောင့်အနာဂတ်ဆေးကုသမှုဟာတဦးချင်းထူးခြားချက်အခြေခံကုသမှုမျိုးဖြစ်လာနိုင်မယ်လို့လည်းပညာရှင်တွေကဆိုပါတယ် AP သတင်းကိုအခြေခံပြီးတော့ဥတင်မောင်တန်းကတင်ပြမှာပါရှင
်ကင်ဆာယောဂရဲ့သဘောကိုသိပံပညာကပိုလို့သဘောပေါက်လာတာနဲ့အမျှလူတစ်ယောက်ချင်းရဲ့ယောဂသဘာဝကိုပိုနားလည်ပြီးတဦးချင်းအခြေခံကုသနိုင်ဖို့ဒီကနေ့ဆေးပညာကစူးစမ်းနေပါတယ်ကင်ဆာဟာအဖူးကျိတ်အမျိုးမျိုးတက်ကစိုးရတဲ့အဖူးကျိတ်တမျိုးလို့နားလည်ကြပါတယ်ပြန်ပွားတတ်ပါတယ်အဲဒီလိုဖြစ်ရတာက cell လို့အင်္ဂလိပ်လိုခေါ်တဲ့အနုကြည့်မှန်ပြောင်းတဲ့ကြည့်မှမြင်ရတဲ့ class C လေးတွေကပုံမှန်ပွားသလိုမဟုတ်ဘဲထိမ့်ချုပ်လို့မရတော့အောင်ပွားများလာလို့ပါကင်ဆာရဲ့သဘောကိုအမေရိကန်နိုင်ငံအလီဂန်ဒီကောလိပ်ကပမောက္ခဒေါ်ယင်မွန်သူကအခုလိုရှင်းပြပါတယ
်ကင်ဆာဆိုတာကလစီတွေအများကြီးပွားလာတယ်လိုအပ်တာထက်ပိုပြီးပွားလာလို့ပေါ့နော်အာလူသီးသိမ့်မများဘူးလို့ထင်ရတဲ့အရာကတော့ဟိုမျိုးရိုးဘီဇပြောင်းလဲသွားလို့ကင်ဆာဆိုတာမျိုးရိုးဘီဇမှာအချက်လက်ပြောင်းလဲသွားလို့အဲ့ကနေဖြစ်လာတဲ့ယောဂါပေါ့
သိပ္ပံပညာရှင်တွေကမတူးတဲ့ကင်ဆာစကူးမျိုးရဲ့နမူနာ 18,000 ကျော်က genome sequencing လို့အင်္ဂလိပ်လိုခေါ်တဲ့မျိုးရိုးဘီဇအစဉ်ကိုလေ့လာကြပါတယ် genome ပြန်အတိတ်ပဲကိုဆရာမရီမွန်သူကအခုလိုဆက်ရှင်းပြပါတယ
်။မျိုးဗီဇအချက်အလက်တွေအကုန်လုံးစုစည်းထားတဲ့ဟာကိုတော့ဂျီနုံးလို့ခေါ်ရပါတော့။အလွယ်ပြောရလို့ရှိရင်တော့ letter 4မျိုးပေါ့။ဓာတ်ရုပ်ဖွဲ့စည်းပုံ4မျိုးပေါ့။ဆို A T G C ဆိုတဲ့အဲ့ဒီ4မျိုးပေါ့။အဲ့ဒီ4မျိုးကိုဘယ်လိုစီလဲပုံမူတည်ပြီးတော့အချက်အလက်တွေကပြောင်းလဲသွားတယ်။ဘယ်လိုမျိုးစီလို့ရလဲ။မျိုးစုံစီလို့ရတယ်ပေါ့နော်။အဲ့တော့လူတွေကလူတယောက်ချင်းစီတယောက်ချင်းစီမှာအဲ့ဒီစီတဲ့ပုံစံကနည်းနည်းလေး꽌သွားတယ်။ဆိုတော့အဲ့တော့ကင်ဆာဖြစ်တဲ့အချိန်မှာတချို့ကင်ဆာ cell တွေက mutation လို့ခေါ်တဲ့တွေ့ဖီမှုပေါ့ပုံမှန်အစီအစဉ်ကနေပြီးတော့ပုံမှန်အချက်လက်ကနေပြီးတော့တွေ့ဖီသွားတယ်ဒါကို mutation လို့သုံးကြတယ်ပေါ့နော်အဲ့တော့အဲ့ဒီ mutation ကိုတိလာခြင်းအပြင်တိရုံနဲ့မကောင်း mutation တစ်ခုချင်းစီကိုတိရုံနဲ့မကောင်းဘူးအခုကတဖြည်းဖြည်းနဲ့ဒီ genome ကြီးတစ်ခုလုံးရဲ့အချက်လက်တွေကိုအကုန်လုံးကိုတိလို့ရတယ်ဒီ technology ကတိုးတက်လာတဲ့အတွက်ဒီ genome တစ်ခုလုံးရဲ့ season တိုင်းကို base cell ပဲဖြစ်ဖြစ်ယူလိုက်လို့ရှင်ဒါဒီဒီဟာကိုဒီအချက်လက်ကိုစူးစီးလို့ရတယ်ပေါ့နော်သိပ္ပံပညာရှင်တွေကအ
ဲဒီလိုမျိုးရိုးဗီဇလေ့လာချက်ကနေ cancer ဖြစ်ရတဲ့အကြောင်းကိုပြောနိုင်တဲ့ပုံမှန်ကနေတွေးဖြေတဲ့အမှတ်အသား58ခုကိုဖော်ထုတ်လို့ရခဲ့ကြပါတယ်အဲဒီအမှတ်တရုပ်တွေကိုအင်္ဂလိပ်လိုတော့ mutational signatures လို့ခေါ်ပြီးမျိုးဗီဇသွေးဖီမှုအမှတ်သားများလို့ပြောရမယ်ထင်ပါတယ်။ဆရာမရေမွန်သူကအခုလိုဆက်ရှင်းပြပါတယ်
။အရင်တော့ကတော့ကင်ဆာဆိုတာခုနပြောတဲ့အတိုင်းပဲဟိုကလစီတွေအများကြီးပွားလာလိုအပ်တာတွေပိုပြီးပွားလာလို့ဖြစ်လာတဲ့အတွက်လူတွေကအဲ့ချိန်တော့ကတော့ဘယ်ဆေးပဲဖြစ်ဖြစ်ပွားနေတဲ့ cell တွေပွားနေတဲ့ကလစီတွေကိုတတ်နိုင်တဲ့ဆေးဆိုလို့ရှိရင်သုံးကြရပေါ့နော်။အဲ့ခါကျတော့ကိုယ်ခန္ဓာထဲမှာဒီကင်ဆာမဖြစ်ပဲနဲ့လည်းပုံမှန်ပွားနေတဲ့ကလစီတွေရှိတယ်။ပွားစရာလိုတဲ့ကလစီတွေရှိတယ်။အထူးသဖြင့်ဟိုအထဲပုံမဲ့ရုပ်ပေါ့။ယူရင်းချင်းစီထဲမှာပေါ့။အဲ့ဒီထဲကကလစီပွားလာပြီးတော့ဒီဟိုကိုခန္ဓာထဲကသွေး cell တွေဖြစ်လာဖို့အတွက်သွေးကလစီတွေဖြစ်လာဖို့အတွက်ပေါ့။အဲ့ဒါလိုအပ်တယ်။အဲ့ဒါကြောင့်မလို့အဲ့ချိန်တုန်းကကင်ဆာကုတဲ့ဆေးတွေကဟွာကင်ဆာ cell တွေကိုပဲကင်ဆာကလစီတွေကိုပဲတေချာထိုးစစ်ဆင်တာမဟုတ်ဘူး။ပေကလစီပဲဖြစ်ဖြစ်အပေါ်အမြန်နဲ့ကလစီဆိုလို့ရှိရင်ဒီဆေးနဲ့ထိတယ်ပေါ့နော်အဲ့ဒါကြောင့်မလို့လူတွေကမိမကောင်းဖြစ်တယ်ဆိုတာအဲ့ဒီကသာတာပေါ့
ကင်ဆာရဲ့ဗီဇရုပ်တွေကိုအခုလိုလေ့လာလို့ရလာတာကဆက်တွေရဲ့စွမ်းအားကိုကောင်းလာလို့ပါအဲ့ဒီမျိုးဗီဇတွေ့ဖီမှုအမှတ်သားတွေကတယောက်နဲ့တယောက်မတူကြပါဘူးဒီဗီဇအမှတ်သားတွေအကြောင်းကို Cambridge တက်သူကမျိုးဗီဇစိတ်ပညာနဲ့ဇီဝသတင်းအချက်လက်ပညာပေါ်မောက်ခSarina McSignal ကအခုလိုပြောပါတယ
် Mutational signatures gives you additional information for each
visa တွေ့ဖီမှုအမှတ်သရုပ်တွေကလူတယောက်ချင်းရဲ့ကင်ဆာရောဂါဆိုင်ရာအချက်လက်တွေကိုပေးပါတယ်တယောက်ချင်းလိုက်ထူးခြားကွဲပြားပါတယ်ဒါကအရင်တုန်းကကျမတို့မမြင်ခဲ့ဘူးတဲ့အကြောင်းအရာပါဒါပေမဲ့အခုခါမှာတော့ဘာတွေလွဲမှားနေလဲဆိုတာကိုအဲ့ဒီပွားများတဲ့ပုံစံတွေကိုကြည့်ပြီးတော့ပြောလာနိုင်တာပါဒါကတော့လုံးဝကိုတရင်အချက်လက်အစ်စ်ပါပဲ
အဲ့ဒီလိုဗီဇသွေးဖီမှုပုံစံတွေကလူတယောက်ရဲ့ class C တွေအတွင်းမှာပြဿနာရှိနေရင်လဲပေါ်ပေါက်လာတတ်ပါလေဓမ္မမုတ်ဆေးလိပ်လိုဓာတုပစ္စည်းတွေလိုခရမ်းလွန်ရောင်ကြည့်လိုအစရှိတဲ့ပတ်ဝန်းကျင်ဆိုင်ရာအကြောင်းချက်တွေကြောင့်လဲဖြစ်ပေါ်လာတတ်ပါလေ ဒါကြောင့်အဲ့ဒီဗီဇသွေးဖီမှုပုံစံတွေရဲ့အကြောင်းကိုသိနာလဲဖို့အရေးကြီးပါတယ်။ဘာစည်းဝါးကိုဘလို့တုံ့ပြန်တယ်လဲနားလဲဖို့လိုပါတယ်။ဒါမှလူနာတယောက်ချင်းပေါ်မူတည်ပြီးကုသနိုင်ပါပါ။ဒါကြောင့်ကင်ဆာကုသရေးပညာမှာဗီဇအစဉ်လေ့လာရေးကိုလည်းထက်သွင်းလာခဲ့ကြပါတယ်။စေပညာဟာဝေဒနာရှင်တဦးချင်းစီရဲ့ဗီဇအစဉ်အထိအနုစိတ်နားလဲကုသရေးကိုကူးပြောင်းနေပါပြီ။အနာဂတ်စိတ်ပညာဟာလူတူးချင်းလေ့လာခြေခံတဲ့စိတ်ပညာဒါမှမဟုတ် personalized medicine ဖြစ်လာဖို့ကြိုးစားနေပါတယ်လို့ပမောက္ခဒေါ်ကြီးမွန်သူကပြောပါတယ်ခင်ဗျာ
။ဥတည်မောင်တမ်းပါရှင်ဆက်လက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုကြည့်ရအောင်ပါ။ရုရှားရဲ့သဘာဝတန်ခွေအပေါ်မိခိုမှုကိုအဆုံးသတ်ဖို့ဥရောပသမ္မတကကတိပြုလိုက်တာနဲ့အတူတခြားသောစွမ်းအင်တင်ပို့ရာနိုင်ငံတွေနဲ့အဓိကချိတ်ဆက်ပေးရာဖြစ်တူရကီကနေရာယူလာပါတယ်။တူရကီနိုင်ငံအစ္စတန်ဘူကနေဒိုရီယန်ဂျုံးစ်ရဲ့သတင်းဆောင်မကိုမတ်တိန်ကြီးထိုက်ကပြောပြမှာပါ
။တူရကီနိုင်ငံဟာစွမ်းအင်ကျွယ်ဝရာအရှိအလယ်ပိုင်းနဲ့ဥရောပကြားတွေ့ဆုံရာနေရာဖြစ်ပါတယ်။ဥရောပရဲ့ပင်မသဘာဝတန်ခွေလိုင်းကြီးနဲ့ချိတ်ဆက်ထားပြီးဖြစ်တဲ့တန်ခွေပိုက်လိုင်းတွေပိုင်ဆိုင်ထားရာတူရကီနိုင်ငံဟာဆိုရင်ဥရောပရဲ့ရုရှားတန်ခွေအပေါ်မှီခိုမှုအဆုံးသတ်တဲ့နေရာမှာအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်နိုင်တယ်လို့ယုံကြည်ထားတာပါ။Ina Sibik ha Turkey tamara ye ajidan ajan pe phit par de
This Ukraine situation
Ukraine ye akhu chein ni chang Europe a twet swain tatna aji je phit sei par de Nye de pin le a shi pain ga dabawa tangwe re Turkey ko phyet pi Europe ko po saung mu ga ku sa mu phit nai mar de Russia ye dabawa tangwe a twet tacha ywe che sia takhu le phit nai mar de အလုံးစိတ်ဝင်စားနေတဲ့ကိစ္စဖြစ်ပြီးနှစ်ဖက်လည်းဆွေးနွေးကြမှာပါ
။ညီရဲပင်လည်းအရှိပိုင်းဒေသတွင်အစ္စရေးမှာမကြသေးခင်ကတဘာဝဓာတ်ငွေတိုက်ကြီးရှာဖွေတွေ့ရှိထားတာပါ။ဥရောပကိုပို့ဆောင်ရေးအတွက်အစ္စရေးဘက်ကနေတူရကီရဲ့တဘာဝဓာတ်ငွေပိုက်လိုင်းနဲ့ချိတ်ဆက်ဖို့တူရကီကကန့်လန့်ပါတယ်။မီသက်ရင်ဒီဟာကာတာဆန်ယာတူရကီသံအမတ်ကြီးဟောင်းဖြစ်ပြီးအခုတော့စွန့်ရင်ခန္ဓာမှာအကြံပေးလုပ်နေပါတယ
်။ It's an important project.
Israel ရဲ့ dabawa dangwe ne East Med dangwe pipeline ကို Turkey ရဲ့ Pima dangwe pipeline ချင်းနဲ့ချိတ်ဆက်ပြီး Turkey ရဲ့ Pima line ကနေဥရောပကိုပို့ဖို့ကအရေးကြီးတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။လွယ်တော့မလွယ်ပါဘူး။ဒါပေမဲ့လည်း Turkey Israel နဲ့ဥရောပသမဂ္ဂတို့ဘက်ကပူးပေါင်းဆောင်ရွက်မယ်ဆိုရင်တော့ဒီစီမံကိန်းကဖြစ်လာနိုင်ခြေရှိပါတယ်။
ဒီလနှောင်းပိုင်းဂျေရုဆလမ်မှာတူရကီနဲ့အစ္စရေးစွန့်အင်ဝင်ကြီးတွေတွေ့ဆုံဆွေးနွေးဖို့လည်းရှိပါတယ်။ဒါပေမဲ့လည်းတူရကီနဲ့အစ္စရေးကြားဆက်ဆံရေးကမပြေမလည်ဖြစ်နေပြီးအရေးကြီးတဲ့စွန့်အင်ဆိုင်ရာသဘောတူညီချက်တွေရလောက်အောင်အထိတူရကီပေါ်မှာယုံကြည်ချက်ထားဖို့အစ္စရေးဘက်ကအဆင်သင့်ဖြစ်နေပြီလားဆိုတာကလည်းမသိကြသေးပါဘူး။တချိန်တည်းမှာပဲတူရကီအစ္စရေးဓာတ်ငွေပိုက်လိုင်းအစီအစဉ်ကိုအမေရိကန်ဘက်ကတော့ခိုင်ခိုင်မာမာထောက်ခံတယ်လို့သုံးသပ်သူတွေကပြောပါတယ်။ဂါလီယာလန်ဒက်စထရော့စ်ဟာအစ္စရေးနိုင်ငံတဲလပီမှာရှိတဲ့အမျိုးသားလုံခြုံရေးလေးလာမှုဌာနကဖြစ်ပါတယ
်။ With regard to again pushing Israel and Turkey together
အစ္စရေးနဲ့တူရကီတို့အတူတကွထပ်ပြီးတွန်းအားပေးနေတာနဲ့ပတ်သက်လို့ဒါဆိုရင်ဒေတာတွင်မှာအနောက်လူလားသူတွေပူးပေါင်းဆောင်ရွက်ရေးဆိုတဲ့အမေရိကန်ရဲ့စိတ်ဝင်စားမှုဖြစ်ပါတယ်။စွန့်အရေးနဲ့ပတ်သက်လို့တော့အစ္စရေးရဲ့ဓာတ်ငွေဟာတနည်းမှာတူရကီကနေဖြတ်တန်းမယ်ဆိုတာကိုတော့တိတ်ပြီးမမျှော်လင့်ပါဘူး။အီဂျစ်လိုမျိုးတခြားနီးလန်းမျိုးကဒီကနေ့ဒီအချိန်မှာပိုပြီးအလားအလာရှိတဲ့နီးလန်းလိုယူဆတဲ့အကြောင်းပြောသွားတာဖြစ်ပါတယ်။အီရတ်ရဲ့ဒဇိတပိုင်းကိုပိုင်အုပ်ချုပ်ခွင့်ရခတ်ဒေတာကဓာတ်ငွေကိုဥရောပကိုပေးပို့ရေးဆိုတာကလည်းတခြားနီးလန်းတစ်ခုဖြစ်ပါတယ်။ Aydin Selsen ဟာကတ်ဒေတာဆိုင်ရာတူရကီကောင်စစ်ဝင်ချုပ်ဟောင်းဖြစ်ပါတယ်
။ Iraqi Kurdistan gas is
ready. ကတ်ဒေတာကဓာတ်ငွေကအဆင့်သင့်ရှိနေပြီးလောက်ကတွေဟာလည်းတူရကီပိုင်လိုင်းနဲ့တိတ်ပြီးမဝေးလာပါဘူး။ဒါကြောင့်တကယ်တမ်းလုံးလို့တဲ့နိုင်ငံရေးစိတ်ဆန္ဒရာရှိရဆိုရင်အခြေအနေကောင်းပါတယ်
။ပြီးခဲ့တဲ့လတုန်းကအီရန်ရဲ့လက်ချက်လိုအဖြစ်တင်ကြတဲ့အီရတ်နိုင်ငံအီရာဘယ်ဒေတာအပေါ်ဒုံးကျည်နဲ့တိုက်ခိုက်မှုဟာဆိုရင်သဘောတူညီချက်ကိုဆန့်ကျင်ချောင်းအီရန်ဘက်ကသတိပေးချက်လိုလဲသုံးသပ်သူတွေကရှုမြင်ကြပါတယ်။ဘလို့သဘောတူညီချက်မျိုးကိုမဆိုအီရတ်အစိုးရဘက်ကသဘောတူညီမှုပေးဖို့လဲလိုအပ်မှာဖြစ်ပြီးတူရကီဘက်ကလိုလားနေတဲ့အခန်းကဏ္ဍအသစ်တစ်ခုကိုစတင်ရေးအတွက်သဘောတူညီချက်တွေမလုပ်ခင်မှာဆောင်ရွက်ဖွယ်ကိစ္စတချို့ရှိနေသေးတဲ့သဘောဖြစ်ပါတယ်ရှင်။
မတ်သိမ်းပြီးထိုက်ပြောပြသွားတာပါမကြာခင်မိနစ်ပိုင်းအတွင်းတနင်္ဂနွေညချင်းအဖက်စင်ကဏ္ဍတွေကိုတင်ဆက်မှာပါရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုကြောင်းလို့ရယူပ
ါအခုဆက်လက်ထုတ်လင်းမဲ့အပတ်စဉ်ကဏ္ဍတွေထဲမှာကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတူတာထူးခြားစမ်းများကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်သွားမှာပါကျမတို့တနင်္ဂနွေညချမ်း VUE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိတင်ဆက်နေပါတယ်အခုပထမဦးဆုံးတော့ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့ရုရှားယူကရိန်းစစ်ပွဲကြရက်နောက်ဆက်တွဲအကျိုးသက်ရောက်မှုတွေအကြောင်းကိုဆွေးနွေးတင်ပြမှာပါကျွန်မကအခုညီတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေရုရှားယူကရိန်းစစ်ပွဲကြီးရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022ဖေဖော်ဝါရီ24ရက်နေ့မှာရုရှားတပ်တွေကယူကရိန်းနိုင်ငံကိုကျူးကျော်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ရုရှားကျူးကျော်စစ်ရဲ့နောက်ဆက်တွဲအကျိုးသက်ရောက်မှုကကြီးမားလာပါတယ်။ကမ္ဘာလူကြီး1ဘီလီယံကျော်ဟာထိတ်လန့်တုန်လှုပ်စရာ3ခုကိုတပြိုင်တည်းတွေ့ကြုံခံစားကြရပါတယ်။အဲ့ဒီ3ခုကတော့1. လောင်စာဆီဈေးနှုန်းတွေတဟုန်တိုးတိုးတက်သွားတာ 2. အစားအစာဈေးနှုန်းတွေတရရိပ်ဇက်တိုက်တက်ခါဗန္နာရေးအခြေအနေတွေကမောက်ကမဖြစ်တာ 3. အဲ့ဒီလိုဈေးနှုန်းတွေတက်တက်ကြရက်နဲ့ကမောက်ကမဗန္နာရေးအခြေအနေတွေကြောင့်နိုင်ငံရေးမတည်ငြိမ်တဲ့အခြေအနေတွေဖြစ်ပေါ်စေနိုင်တာတို့ဖြစ်ပါတယ်။ဒါအပြင်ကမ္ဘာလူရေရဲ့ 1.8 ဘီလီယံပမာဏရှိတဲ့နိုင်ငံ108နိုင်ငံကစီးပွားရေးအဆောက်အုံတွေဟာလောင်စာဆီဈေးနှုန်းနဲ့အစားအစာဈေးနှုန်းတွေတက်တဲ့ဒဏ်ကိုအပြင်းထန်ခံစားကြရပြီးအစိုးရတွေဟာကျွေးမီပြန်လည်ပေးဆက်နိုင်ဖို့နဲ့စီးပွားရေးတည်ငြိမ်ဖို့အတော်ရုံးကန်ကြရမယ်။အဲ့ဒီ108နိုင်ငံကတော့အာဖရိကတိုက်က42နိုင်ငံ၊အာရှပစိဖိတ်ဒေသက38နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံဒေသက28နိုင်ငံတို့ဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့အကြီးအကဲအာချင်းစတိန်နာကThe Daily 202နဲ့ interview မှာပြောတဲ့အကြောင်းကို Washington Post မှာ AB22 ရက်နေ့ကဖော်ပြထားပါတယ်
။ဒီ diplomat ကလည်း COVID ကရောဂါကြောင့်ကမ္ဘာကြီးဖိအိုဖျက်ဖြစ်နေချိန်မှာ Russia-Ukraine ပဋိပက္ခဟာကမ္ဘာကြီးကိုနောက်ထပ်အချက်အတဲတစ်ခုစီကိုဥတီစေတဲ့နိုင်ငံဆောင် corporation ကြီးတွေဟာအခြေအနေတွေနဲ့လိုက်လျောညီထွေဖြစ်ဖို့မဟာဗျူဟာတွေပြန်လည်ချမှတ်ဖို့ပြင်ဆင်နေရတယ်။ကိုဗစ်ရောဂါဖြစ်ပွားနေစဉ်ကာလအတွင်းပထဝီနိုင်ငံရေးအခြေအနေတင်းမာနေချိန်မှာပဲကမ္ဘာလုံးဆိုင်ရာနိုင်ငံရေးအခြေအနေတွေနဲ့စီးပွားရေးအဆောက်အုံတည်ဆောက်မှုအပြောင်းလဲတွေဟာတိတာထင်ရှားစွာဖြစ်ပေါ်နေတဲ့နိုင်ငံတွေကြားနိုင်ငံရေးအရာစီးပွားရေးအရာအပြန်အလှန်ပိတ်ဆို့ကန့်သတ်မှုတွေလုပ်နေကြတယ်။ကမ္ဘာလုံးဆိုင်ရာအယောင်ခွင်းဆက်စက်မှုလုပ်ငန်းခွင်းဆက်တံပိုးခွင်းဆက်စနစ်တွေကိုလွန်ခဲ့တဲ့ဆယ်စုနှစ်တွေရဲ့အခြေအနေတွေနဲ့ချိန်ညှိပြီးပြန်လည်တိဆောက်နေရတယ်လို့ April 18ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ်။ Russia Ukraine စစ်ပွဲရဲ့အကျိုးဆက်အကြောင်းကိုမြန်မာနိုင်ငံရေးဆောင်မရှင်တဦးကသူ့အမြင်ကိုအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ဗျာ Russia သမ္မတပူတင်ကနော် Ukraine အမျိုးသားရေးစိတ်ဓာတ် Ukraine နိုင်ငံကိုချေမှုန်းပစ်မယ်ဆိုပြီးတော့Ukraine နိုင်ငံကိုကျူးကျော်တယ် Ukraine သမ္မတ Zelensky ကိုဖယ်ရှားမယ်ဆိုပြီး Ukraine နိုင်ငံကိုကျူးကျော်တယ်အမတန်ตาลွန်เนี่ยสิ้นอินอาเนี่ยจู้จ่อเกิดาเวだใบแม้ยาลักก็บาผิดเลยဆိုတဲ့အခါကျတော့ยูเครนပြည်သူတွေရဲ့အမျိုးသားရေးစိတ်ဓာတ်ยูเครนနိုင်ငံရဲ့ဂုံတိတ်ခါကမ္ဘာပြည်သူတွေဈာထဲမှာအတိမတ်ပြုလေးစားခံရတဲ့အဆင့်ထိကိုဖြစ်ခဲ့တယ်တော့ยูเครนသမ္မတဇာလန်စကီဆိုလဲကမ္ဘာနိုင်ငံတွေကလေးစားဂုံပြုမှုကိုခံရတဲ့အထိကိုဖြစ်လာတယ်အဲ့တော့ปูตินလိုဂျင်เนี่ยရီမန်းကျဲနဲ့ရလိုက်တဲ့နိုင်ငံရေးရလက်ကပြောင်းပြန်ဖြစ်နေတယ်လို့ပြောရမှာပေါ့လေယူကရိန်းကိုရုရှားနိုင်ငံကကျူးကျော်ခဲ့တဲ့အတွက်ဒီစစ်ပွဲအလင်မှာက ကမ္ဘာနိုင်ငံတွေရဲ့လုံခြုံကြီးငြိမ်ရေးအတွက်ပေါ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာဆက်ဆံရေးကိုပြုပြင်ပြောင်းလဲဖွဲ့စည်းရမယ်ဆိုတဲ့အတန်တွေကျေလောင်လာတာလည်းကြားရပါတယ်အခုကိုပဲကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဗီဒီယိုပါဝါကိုတော့ချွင်းချက်မရှိသုံးကျင်တယ်လို့သုံးနိုင်တယ်ဆိုတဲ့အချက်ကိုကန့်သတ်ဖို့လိုလာပြီဆိုတဲ့ဆွေးနွေးမှုတွေကိုလည်းမြင်ရကြားနေရပါတယ်ဒီအချက်ကတော့တရုတ်နဲ့အိန္ဒိယလိုကမ္ဘာလူကြီးအများဆုံးနိုင်ငံကြီးနှစ်နိုင်ငံကြားမှာရပ်တည်နေရတဲ့မြန်မာနိုင်ငံအတွက်အရေးကြီးတဲ့ကြောင်းလဲမှုလို့ကျွန်တော်အနေနဲ့ယူဆပါတယ
်ယူကရိန်းရေးဟာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့ဆောင်ရွက်နိုင်စွမ်းအပေါ်မှာမေးခွန်းထုတ်เสียဖြစ်လာပါတယ်ကုလသမဂ္ဂအဖွဲ့ကြီးရဲ့လှုပ်ထုံးလှုပ်နှီးတွေပြုပြင်ပြောင်းလဲဖို့တောင်းဆိုတန်တွေပိုမိုကျေလောင်လာခဲ့ပါတယ်ရုရှားဟာယူကရိန်းရဲ့အချုပ်အခြာအာဏာကိုမလေးစားပဲပြောင်ကျကျကျူးကျော်ခဲ့တာပါဒါဟာကုလသမဂ္ဂရဲ့ဗြိဉ်ရှင်ကိုအတိအလင်းချိုးဖောက်လိုက်တာလည်းဖြစ်ပါတယ်ရုရှားယူကရိန်းစစ်ပွဲဟာအာရှဒေသအပေါ်မှာလည်းစီးပွားရေးအရရောနိုင်ငံရေးအရပါရိုက်ခတ်မှုတွေရှိပါတယ်တရုတ်ရဲ့ BRI လို့ခေါ်တဲ့ပိုလန်မတ်တင်နဲ့သက်ဆိုင်တဲ့အခွင့်အလမ်းနဲ့စွန့်စားရနိုင်ခြေတွေကိုပြန်လည်သုံးသပ်ချိန်ဆလာကြပါတယ်ထိုင်ဝမ်ပေါ်ထားရှိတဲ့တရုတ်မူဝါဒတွေပြန်လည်သုံးသပ်လာရပါတယ်။ဂျပန်ဟာတရုတ်အန္တရာယ်ကကာကွယ်ဖို့သူ့ရဲ့စစ်အုံစရိတ်ကိုမြင့်တင်လိုက်ပါတယ်။ရုရှားယူကရိန်းစစ်ပွဲဟာမြန်မာနိုင်ငံပေါ်မှာထားရှိတဲ့တရုတ်နိုင်ငံရဲ့မူဝါဒကိုလည်းပြောင်းလဲစေတယ်လို့ဆိုပါတယ်။ဒီအကြောင်းကို USIP မှာဂျေစင်ထာဝါကြီးသတ်ထားတာကိုဘာမပီဂျီကယူကရိန်းကြက်တဲနဲ့မြန်မာနိုင်ငံဆိုင်ရာတရုတ်ခြေလှမ်းဆိုတဲ့ခေါင်းစဉ်နဲ့ဘာသာပြန်ဆိုဖော်ပြထားပါတယ်။
ဂျေဆင်ထာဝါကတရုတ်နိုင်ငံဟာသူ့နိုင်ငံရဲ့အနာဂတ်အကျိုးစီးပွားအတွက်ဒီမိုကရက်တစ်အတိုက်အခံအင်အားစုတွေနဲ့ဆက်ဆံတော့မလို့လို့လှုပ်ထားတဲ့ဟန်ဆောင်မျက်နှာဖုံးကိုခွာချလိုက်ပြီးစစ်ဆိုးရပေါ်ထောက်ခံမှုကိုတိုးမြှင့်ဆောင်ရွက်လာပါတယ်လို့မှတ်ချက်ပြုရေးသားထားပါတယ်။ယူကရိန်းအရေးမှာအခြေမလှတဲ့ရုရှားဟာမြန်မာစစ်ကောင်စီအပေါ်ထောက်ခံမှုရော့လာနိုင်တဲ့အတွက်ဒီလစ်ဟာချက်ကိုတရုတ်နိုင်ငံကဝင်ဖြစ်မယ်ဆိုတာကိုပြသလိုက်တဲ့သဘောဖြစ်တယ်။ဒါကြောင့်ဧပြီလ၁ရက်နေ့မှာတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ဟီကစစ်ကောင်စီနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကိုဖိတ်ခေါ်တွေ့ဆုံခဲ့ပြီးစစ်ကောင်စီကိုထောက်ခံကြောင်းပြောဆိုခဲ့ပါတယ်။တရုတ်ရဲ့စစ်ကောင်စီအပေါ်ပြောင်းလဲလာတဲ့သဘောထားကြောင့်အမေရိကန်ရဲ့အင်ဒိုပစိဖိတ်မူဝါဒနဲ့ထိတိုက်တွေ့လာနိုင်စရာရှိပြီးမြန်မာနိုင်ငံတွင်းမှာလည်းတရုတ်ဆန့်ကျင်ရေးစိတ်ဓာတ်ပုံမကြီးထွားလာကဘီလျံချီရင်းနှီးမြှုပ်နှံထားတဲ့တရုတ်စီးပွားရေးလုပ်ငန်းတွေမလုံခြုံတဲ့အန္တရာယ်ရှိလာနိုင်တယ်လို့ဂျေဆင်ထာဝါကသူ့ရဲ့ဆောင်းပါးမှာထောက်ပြထားပါတယ
်။ရုရှားယူကရိန်းစစ်ပွဲဟာလက်တလောမှာတော့လောင်စာဒီဈေးနှုန်းတွေနဲ့စားတောက်ကုန်ဈေးနှုန်းတွေတက်လာစေတာဘဏ္ဍာရေးဆိုင်ရာကမောက်ကမဖြစ်မှုတွေကိုတကဘာလုံးအတိုင်းအတာနဲ့ကြုံစေပါတယ်။ဆယ်စုနှစ်လေးခုကြာပန်းပန်လာခဲ့တဲ့ Globalization ဖြစ်စဉ်ဟာလည်းတခန့်ရပ်သွားခဲ့ရပြီးကဘာလုံးဆိုင်ရတဲ့ဒေတာတွင်အစည်းအဝေးကိုပိုအာယုံစိုက်လာကြပါတယ်ရေရှည်မှာတော့လေထုညဉ့်ညမ်းမှုလိုတဘာဝပအောင်ညင်ဆိုင်ရာပြဿနာများနဲ့လည်းကြုံရနိုင်ပြီးနျူကလ িয়ার အန္တရာယ်လည်းရှိနေပါတယ်ဒါအပြင်ရုရှားယူကရိန်းစစ်ပွဲကြောင့် War Order လို့ခေါ်တဲ့ကမ္ဘာနိုင်ငံရေးစီးပွားရေးအစည်းအဝေးတွေလည်းပေါ်ပေါက်လာနိုင်ကြောင်းပါခင်ဗျာ
ကြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ3258တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှိမြရှင် VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ် ာစာဆိုတဲ့သတင်းရှင်ကတော့နေမယိုင်မှတ်ကြောက်တိုင်လိုမျိုးသတင်းမှန်တင်ဆက်ပေးနေတယ်။ VOA ဝိုင်းတော်သားတို့နှစ်တစ်အခါသတင်းများမင်္ဂလာပေါင်းနဲ့ပြည့်စုံပါစေလို့ရည်လာပါတယ်။သူကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကကြာရောက်သွားတဲ့ဒီမြမနှစ်တစ်ခုအတွက်ရေးပြီးတော့ဆုတောင်းပေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်။ခီးသွားလူလင်ဆိုတဲ့သတင်းရှင်ကတော့မင်္ဂလာပါ VOA တဲ့။နှစ်တစ်မှာ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးနေကောင်းကျန်းမာခြင်းရှိကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ဗျာ။ကျွန်တော်က VOA BBC RFA ပရိသတ်တူပါအင်တာနက်လိုင်းမကောင်းတဲ့နေရာမှာရေဒီယိုတက်ကသတင်းလေးနားထောင်လိုက်ရတော့အားစီးတစ်ခွက်တောက်ရတယ်လို့ခံစားမိပါတယ်ကျွန်တော်ကဟိုးရင်လူဟောင်းတွေရှိတဲ့အချိန်တွေကစပြီးတော့ရေဒီယိုထုတ်လွှင့်ချက်တွေကိုနားထောင်ခဲ့တာပါတနေ့ဒီချိန်မှာရေဒီယိုကိုနားမထောင်ရရင်ပြစ်မှုတစ်ခုကျူးလွန်ထားတယ်လို့ခံစားရပါတယ်ခီးသွားလူလင်ဆိုတဲ့သောရရှင်ရေးလာတာဖြစ်ပါတယ်
S မိုးဆိုဆိုတဲ့သောရရှင်ကလည်းဗီဒီယိုမြန်မာဝိုင်းစီစဉ်ကိုအမြဲနားထောင်နေပါတယ်။မြန်မာသတင်းတွေများများလွှင့်နိုင်ပေးပါစေ။ဟုတ်ကဲ့။မြန်မာသတင်းတွေကနိုင်ငံတကာသတင်းတွေရောပြပြဆုံဆုံတင်ဆက်ပေးနေပါရဲ့နော်။စောတင်လှဖြူဆိုတဲ့သောရရှင်ကတော့အမြဲဗီဒီယိုသတင်းစုံနားထောင်နေပါတယ်။ဒါကတော့ဗီဒီယိုထုတ်လွှင့်မှုတွေရဲ့အောက်မှာလာပြီးတော့မှတ်ချက်လေးတွေရေးသွားကြတာဖြစ်ပါတယ်။ထွန်းဆိုတဲ့သောရရှင်ရဲ့ဒီ messenger ကနေရေးလာတဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါမယ်။မင်္ဂလာပါ VOA ခင်ဗျာ။ပထမအဦးဆုံးရေးတဲ့စာကိုဖြည့်ကြားပေးလို့ကျေးဇူးတင်ပါတယ်။ပျော်လဲပျော်ပါရဲ့။ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေဒီထက်မကလည်းအောင်မြင်ပါစေ။အမြဲတမ်းလဲနားထောင်နေပါရဲ့လို့ရေးနေနေသူကတောင်းဆိုလို့ရရင်တစ်ခုလောက်တော့တောင်းဆိုပြရစီတဲ့။အမေစုကျမ်းမာပါစေအမြန်ဆုံးလှုပ်ပေးပါလို့ဆုတောင်းနေပါရဲ့။အမေစုသတင်းနားထောင်လို့ရလားမသိတဲ့။ VOA တို့ဘာလို့ပေါ့။အမေကြိုက်တဲ့တခြင်းလေးရောတောင်းဆိုခြင်းပါတယ်ကျေးဇူးတင်ပါတယ် VOA ခင်ဗျာအမြဲအားပေးနေပါတယ်ဟုတ်ကဲ့ပါဒေါအောင်ဆန်းစုကြည်တည်နေနားထောင်လို့ရမရတော့ကျွန်မမသိပါဘူးနောက်ပြီးတော့တခြင်းလေးထုတ်လွှင့်ပေးပါဆိုလို့ကျွန်တော်တို့ VOA ကအစီအစဉ်နဲ့အခုနည်းနည်းကြက်တဲ့အတွက်ကြောင့်မလို့တခြင်းကဏ္ဍကိုခဏရပ်ထားပါရယ်နော်ဒါကြောင့်မလို့တခြင်းလေးတော့ထုတ်လွှင့်မပေးပေမဲ့အခုလိုမျိုးတခြင်းဒေတောင်းစာလေးတော့ဖတ်ပေးလိုက်ပါတယ် VOA အစီအစဉ်ကိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်လင်းကတော့ VOA ကိုမေးခွန်းတစ်ခုမေးလာတာပါ Hi ma VOA app လိုချင်လို့ပါဖုန်းနဲ့ VOA သတင်းနားထောင်ချင်လို့ပါဘလို့လုံးလို့ရမလဲမသိအကူညီတောင်းတာပါဗျာဖြစ်နိုင်ရင်ဖုန်းနဲ့နားထောင်လို့ရမယ် software ပို့ပေးပါတဲ့ review နားထောင်တာအဆင်မပြေလို့ပါတဲ့ okay တကယ်တမ်းဆိုရင်ဒီတော့ရှင်ကျမတို့စီကို messenger ကဆက်သွယ်တာမလို့ facebook ရှိမယ်ထင်ပါရဲ့เนาะအခုဒီတော့ရှင်စာရေးပြီးတော့ဆက်သွယ်လာတဲ့ facebook စာမျက်နှာကနေပြီးတော့ VOA ကိုနားထောင်ရင်အဆင်ပြေပါတယ်ရေဒီယိုထုတ်လွှင့်ချိန်မှာ Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားဆင်နိုင်တာပါ။ကျမတို့ Facebook စာမျက်နှာကနေပြီးတော့ဓာတ်ရိုက်နားထောင်လို့ရတဲ့ link လေးကိုလည်းပို့ပေးလိုက်ပါရစေ။ကျမတို့ရဲ့ VOA app ကိုတက်တက် download လုပ်ချင်နေဆိုရင်တော့ကျမတို့ရဲ့ bemis.voanews.com ဆိုတဲ့ VOA မြန်မာပိုင်း web စာမျက်နှာကနေပြီးတော့လည်းဒီ application ကို download လုပ်နိုင်ပါရယ်နော်။ဒါနဲ့ကျမတို့ VOA ကိုအမြဲတမ်းနားဆင်ကြည့်ရှုနေတဲ့ပရိသတ်တော်တင်မယ်ထင်ပါရယ်။VOA ရဲ့ app အသစ်တစ်ခုကြောင်းကျွန်တော်လေးပြောပြချင်ပါတယ် VOA Plus ဖြစ်ပါတယ် VOA Plus ဆိုတဲ့ application မှာကျမတို့ VOA American တန်ရဲ့ရုပ်သံအစီအစဉ်တွေနောက်ပြီးအင်္ဂလိပ်စာသင်ခန်းစာမှတ်တမ်းရုပ်ရှင်ဒါတွေကိုအင်တာနက်ချိတ်ဆက်မှုရှိသမျှအချိန်မရွေးကမ္ဘာနေရာဒေတာတိုင်းကနေရုပ်မြင်သံကြားကနေအခမဲ့ကြည့်ရှုလို့ရအောင်စီစဉ်ပေးထားပါတယ် online ချိတ်ဆက်ရုပ်မြင်သံကြားကနေကြည့်ရှုနိုင်တဲ့ app ဖြစ်ပြီးတော့ VOA မြန်မာပိုင်းအစီအစဉ်ပါဝင်VOA ကထုတ်လွှင့်ပေးနေတဲ့ဘာသာစကားမျိုးစုံကိုရွေးချယ်ပြီးတော့ကြည့်ရှုနိုင်တာပါ။အဲ့ဒီ app ကို download လုပ်လိုက်တဲ့ဆိုရင်ဘာသာစကား language ဆိုတဲ့နေရာမှာမြန်မာကိုရွေးပေးလိုက်တာနဲ့မြန်မာဌာနကတည်ဆက်နေတဲ့24နာရီလူလူမိတ်ဆွေရုပ်သံနဲ့အပတ်စဉ်အစီအစဉ်တွေကိုကြည့်ရှုနိုင်တာပါ။ရုပ်မြင်သံကြားကကြည့်ရဆိုလို့ရုပ်မြင်သံကြားတစ်ခုလည်းမဟုတ်ပါဘူးနော်။ကိုယ်ပိုင်ရှိတဲ့ telephone ကနေပြီးတော့လည်း VOA app VOA Plus ဆိုပြီးတော့တွားပြီး download လုပ်နိုင်ပါတယ်။ VOA Plus ကို Apple TV, iPhone, iPad, နောက်ပြီးတော့ Android TV, Android Phone, Tablet, Samsung TV, LG TV, Amazon Fire ပစ္စည်းတွေပေါ်မှာ download ရယူနိုင်ပါတယ်။ကျွန်တော် VOA American သံရုပ်သံနဲ့ Radio တင်ဆက်မှုတွေကိုနားဆင်ကြည့်ရှုတဲ့သူတွေစီကိုနီလန်းမျိုးစုံနဲ့ပို့ပြီးဖို့လုပ်နေတာရဲ့ဒီအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ပါရဲ့နော်။စမ်းကြည့်ပါအောင်လို့အကြံပြုချင်ပါတယ်။ဆက်ပြီးရင်ဖွင့်လာတဲ့တော်ရရှင်တွေရဲ့စာတွေကိုလည်းဖော်ပြပေးစင်ပါတယ်နော်မြန်မာနိုင်ငံမှာမရက်မနာဖြစ်ပွားနေတဲ့စစ်ပွဲတွေကြောင့်အရက်သားဒေသခံပြည်သူတွေအထူးဒုက္ခရောက်ရပါတယ်ဆိုတော့ရေးလာတဲ့စာတွေတက်ကအခုတစ်ခေါက်ကတော့ KNY ကတော်ရရှင်ရေးလာတဲ့စာလေးဖြစ်ပါတယ်
မင်္ဂလာပါရှင်။ကျမကကရင်ပြည်ကပါ။ကျမတို့ပြည်နယ်အခြေအနေတင်ပြချင်ပါတယ်ရှင်။အခုစစ်ပွဲမရက်မနာပဲစစ်ဖြစ်နေတာကြောင့်မိဘပြည်သူအကုန်ဒုက္ခရောက်နေကြတယ်။စာဝတ်နေရေး၊ပညာရေး၊ကျန်းမာရေးအကုန်လုံးတစ်ခုမှကိုအဆင်မပြေပါဘူးရှင်။စစ်ဆောင်တွေကနေပူရင်သုံးရီတောက်ရီအခက်တွေမိုးရပြန်တော့လဲမိုးမလုံးလေမလုံးဖြစ်နေရတယ်လေကလေးတွေဆိုရင်လဲစာသင်ခန်းထဲနေရမယ့်အရွယ်ကိုမိသားစုစားဝတ်နေရေးကြောင့်ဈေးထွက်ရောက်နေရတယ
်ဒါကတော့ပြည်နေပြည်နယ်ကသွားရရှင်စားရေးပြီးတော့သူတို့ရဲ့ဒေသအခြေအနေကိုရင်ဖွင့်လာတာပါအလားတူပဲဒီလိုအခြေအနေမျိုးကပြည်နေပြည်နယ်တစ်ခုတည်းမှမဟုတ်ဘဲနဲ့တိုင်းသားဒေသအသီးသီးမှာကြုံတွေ့နေရတဲ့အခြေအနေလည်းဖြစ်ပါတယ်နော်ရင်ဖွင့်စာရေးလာတဲ့သောရရှင်တွေထဲမှာဆိုရင်တော့ဝင်းအောင်ဆိုတဲ့သောရရှင်က VOE တို့ရွာကစစ်ဘေးပြည်သူတွေကိုလည်းလာကြည့်စေချင်ပါတယ်။စန်တပြည်လောက်လူ၁၀ယောက်လောက်ကိုရေကြဲကြဲစားမပါစီမပါပြုတ်တောက်နေရတာ။တောက်ရည်လေးရဖို့အတွက်အတနဲ့ရင်းပြီးတော့သွားခရရတာ။စန်တာတွေပြောရရင်ပြောမကုန်တော့ပါဘူး။ VOE ကျမ်းမာကြပါစေတဲ့။သူကြုံတွေ့နေရတဲ့အခြေအနေကိုရေးပြောလာတာဖြစ်ပါတယ်။
သူတို့ပဲပြောပြပါဆိုတော့ရေးလာတဲ့ပြင်းတွင်ကတော်ရရှင်ကတော့ VOE ကိုအားပေးလာကြတာကြပါပြီတဲ့အခုတော့ရင်ဖွင့်ခွင့်လေးရလို့ကျေးဇူးတင်ပါတယ်ဆိုပြီးတော့သူတို့နေမီမှာကြုံနေရတဲ့ဒီအခြေအနေတခုကိုစာရေးပြီးတော့ရင်ဖွင့်လာပါတယ
်ကျွန်တော်တို့နေတဲ့မြန်မာပြည်ဆိုတာဥပဒေဆိုတာမရှိတော့တာလားကျွန်တော်တို့အမေစုလက်ထက်တုန်းကဆိုစေးသမားတွေဆိုအကုန်ဖမ်းတာအခုလက်တွေ့ကိုရှိမှာစေးတွေလုံနေတာများဗျာကြောက်စရာကြီးရဲကိုသွားဖန်ခိုင်းမယ်ဆိုတော့လေဥပဒေဆိုတာသူတို့ရဲ့ပါဇက်ထဲမှာပဲရှိတာဗျာကျွန်တော်တို့မြန်မာပြည်ကိုအမြန်ဆုံးဒီမိုကရေစီပေါ်ရောက်ဖို့နိုင်ငံတကာကိုလည်းတိုက်တွန်းပေးပါဗျာ
ဒါတော့ပြင်းလွင်လာတော့ရှင်သူတို့ဒေသမှာမူရစီသုံးဆွဲသူတွေဥရင်နဲ့ရေးယူမှုမရှိပါဘူးဆိုတော့ရေးပြီးတော့ပြောလာတာဖြစ်ပါတယ်သောရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမနက်ရက်ချင်ပါတယ်ရှင်သောရရှင်တွေအားလုံးပုံမှန်အဆင်ပြေကောင်းမွန်တဲ့တဲ့တင်တစ်ပတ်ဆောင်းနိုင်ပါစေလို့ဆုတောင်းပေးပါတယ်နော်
ကျွန်တော်တို့ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOE Bambis News ဆိုရယ် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOE မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOE မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOE မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ထွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOE Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOE App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOE App နာမည်က VOE Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voenews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOE ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကနေပြီးတော့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့သတင်းတွေတဲကသုတအစီအစဉ်ကိုမန်းညိုညိုလင်ကတင်ဆက်မှာပါရှင
ကဘာမူကနိုင်ငံတွေမှာပုံစံအမျိုးမျိုးနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေရှိလာတဲ့အခါ အဲ့ဒီသတင်းတွေနဲ့အတူလူခွင့်ရေးကောင်းစီဆိုတဲ့အကြောင်းအရာကိုလည်းနားဆင်တွေ့မြင်လာကြရမှာပါ။အင်္ဂလိပ်လူအတူကအိရှာစီလို့ခေါ်ပေါ်ပြောဆိုတဲ့ Human Rights Council လူခွင့်ရေးကောင်းစီဆိုတာဟာတကမ္ဘာလုံးကလူအခွင့်အရေးချိုးဖောက်ခံရမှုတွေကိုအကာအကွယ်ပေးနိုင်မှုအတွက်ကုလသမဂ္ဂရဲ့အစိတ်အပိုင်းတစ်ခုဖြစ်ပါတယ်။ကမ္ဘာနိုင်ငံတွေကလူအခွင့်အရေးအခြေအနေတွေကိုအမြဲတမ်းလေ့လာဆွေးနွေးနိုင်မှုအတွက်ဆွေးစလန်နိုင်ငံဂျနီဗာမြို့မှာHRC ရဲ့ရုံးချုပ်ဖွင့်လှစ်ထားပါတယ်။လူ့အခွင့်အရေးကောင်စီကိုကုလသမဂ္ဂထွေထွေညီလာခံကရွေးချယ်ပေးထားတဲ့အဖွဲ့ဝင်နိုင်ငံ48နိုင်ငံနဲ့ဖွဲ့စည်းထားတာပါ။အရင်ကကုလသမဂ္ဂမှာရှိခဲ့တဲ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်ဆိုတဲ့နေရာမှာ2006ခုနှစ်မတ်လ15ရက်နေ့ကအစားထိုးဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံတွေရဲ့တက်တန်းက3နှစ်ဖြစ်ပြီးနှစ်ကြိမ်ဆက်တိုက်အဖွဲ့ဝင်ဖြစ်ခဲ့ပြီးတဲ့နိုင်ငံအနေနဲ့နောက်ထပ်အဖွဲ့ဝင်နိုင်ငံအဖြစ်ရွေးချယ်ခံခွင့်မရှိပါဘူး။အဖွဲ့ဝင်နိုင်ငံ48နိုင်ငံမှာအာဖရိကနိုင်ငံတွေထဲက73နိုင်ငံ၊အာရှပစိဖိတ်နိုင်ငံတွေထဲက73နိုင်ငံ၊လက်တင်အမေရိကနဲ့ကာရေဘီယံနိုင်ငံတွေထဲက7နိုင်ငံ၊အနောက်ဥရောပနဲ့တခြားနိုင်ငံတွေထဲက9နိုင်ငံ၊အရှေ့ဥရောပနိုင်ငံတွေထဲက6နိုင်ငံပါရှိပါတယ်။အာဆီယံနိုင်ငံတွေအနေနဲ့ကြည့်မယ်ဆိုရင်တော့လောလောဆယ်အင်ဒိုနီးရှား၊မလေးရှားဖိလစ်ပိုင်၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။မြန်မာအင်းကြီးချင်းတရုတ်၊အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းလောလောဆယ်အဖွဲ့ဝင်48နိုင်ငံထဲမှာပါဝင်တာပါ။အိရှာစီမှာအထူးလုပ်ငန်းဆောင်ရွက်မှုတွေအနေနဲ့လူခွင့်ရေးဆိုင်ရာအထူးတန်တမန်တွေ၊ကိုယ်စားလှယ်တွေ၊လွတ်လပ်တဲ့လူခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့တွေလူခွင့်ရေးဆိုင်ရာကျွမ်းကျင်သူပုဂ္ဂိုလ်တွေနဲ့လက်တွဲပြီးလူအခွင့်အရေးချိုးဖောက်မှုရှိတယ်လို့ယူဆရတဲ့နိုင်ငံတွေအပေါ်ကင်တွယ်ဖြည့်ရှင်းမှုတွေလုပ်ပါတယ်။အိရှာစီမှာဥက္ကဋ္ဌ2ဦး၊ဒုတိယဥက္ကဋ္ဌ4ဦး၊စုစုပေါင်း5ဦးပါဝင်တဲ့အုပ်ချုပ်ရေးဘူရိုရှိပြီးအဲ့ဒီဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုတစ်နှစ်တစ်ကြိမ်ပြောင်းလဲရွေးချယ်ပြီးအလဲကျတာဝန်ထမ်းဆောင်ကြရပါတယ်။အိရှာစီအဖွဲ့ဝင်နိုင်ငံတွေရဲ့ပုံမှန်တွေ့ဆုံစည်းဝေးမှုကိုတစ်နှစ်မှအနည်းဆုံး3ကြိမ်တည်းမခပြုလုပ်ကြပါတယ်။ဒါပြင်အရေးပေါ်ဖြစ်လာတဲ့အခြေအနေတွေမှာဆိုရင်လေအချိန်အခါမရွေးအရေးပေါ်အစည်းအဝေးတွေခေါ်ယူပါတယ
် As of this moment credible reports indicate that Myanmar security forces have murdered at least 70 people Madam President those murdered were fathers sons mothers daughters husbands and
HRC ရဲ့တပ်တန်း15နှစ်အတွင်းအထူးအရေးပေါ်အစည်းအဝေး29ကြိမ်ရှိခဲ့ပြီးမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့2009ခုနှစ်အောက်တိုဘာလ2ရက်နေ့ကတည်းက2019ခုနှစ်ဒီဇင်ဘာလ29ရက်နေ့ကတည်းက2021ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ကတည်းကအထူးအစည်းအဝေးတွေပြုလုပ်ခဲ့ကြပါတယ်ရှင
်။မင်းညွန့်ညွန့်လင်းရဲ့တဲ့နေတဲ့ကတုတ္တအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါရှင်။တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြမှာပါ။ဒီတစ်ပတ်မှာတော့ဘရာဇီးနိုင်ငံတောင်ပိုင်း Rescue မြို့ကအမျိုးသားတစ်ယောက်ဟာကုမ္ပဏီတစ်ခုမှ84နှစ်ကြာအလုပ်လုပ်နေပြီးတော့ Guinness ကဘာမှတ်တမ်းစံချိန်ကိုချိုးလိုက်တဲ့သတင်း။ဂျပန်သွားဆရာဝန်တွေလေ့ကျင့်ဖို့ကလေးဆက်ရုပ်တစ်မျိုးကိုတီထွင်လိုက်တဲ့တဲ့စတဲ့ကဘာတလွားကထူးထူးခြားခြားတဲ့တွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင
်။ဘရာဇီးနိုင်ငံတောင်ပိုင်း Rescue News ကမြို့သားတယောက်ဟာကုမ္ပဏီတစ်ခုမှ84နှစ်ကြာအလုပ်လုပ်နေပြီးဂင်းနဲ့ကဘာမှတ်တမ်းစံချိန်ကိုချိုးသွားခဲ့ပါတယ်။ကုမ္ပဏီတစ်ခုထဲမှာပဲနှစ်အကြာဆုံးလုပ်တဲ့ကမ္ဘာစံချိန်ကိုချိုးသွားတဲ့သူအသက်တရာရှိပြီဖြစ်တဲ့ Walter Osman ရဲ့အကြံပေးချက်ကတော့ယူရှင်ပါတယ်။ကိုဝါသနာပါတဲ့အလုပ်ကိုလုပ်ဖို့နဲ့ junk food လို့ခေါ်တဲ့ကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အစားအသောက်တွေကိုမစားဖို့ပဲဖြစ်ပါတယ်။အဝတ်ပိတ်စားတွေထုတ်လုပ်တဲ့ကုမ္ပဏီ Winof View ရဲ့စက်ရုံပိုင်းမှာစတင်အလုပ်လုပ်ခဲ့တာဖြစ်ပြီးတော့အခုချိန်မှာတော့အုပ်ချုပ်မှုအပိုင်းဖြစ်တဲ့အယောက်မန်နေဂျာအဖြစ်တာဝန်ယူလုပ်ဆောင်နေတာပါ။သူကိုယ်တိုင်ဟာလည်းတွတ်တွတ်လပ်လပ်ရှိစေဖို့အစားအသောက်ဆင်ကျင်ပြီးစားနယ်တကြားကိုလုံးဝရှောင်ထားတယ်လို့အော့သမန်ကပြောပါတယ်။ကိုကကူလာလိုအချိုရည်တွေကိုလည်းရှောင်ရှားပြီးတော့ခန္ဓာကိုယ်တန်ဆွမ်းစေတဲ့ကောင်းမွန်တဲ့အစားအသောက်တွေကိုပဲစားတယ်လို့အော့သမန်ကပြောပါတယ်ရှင
်။ဂျပန်နိုင်ငံမှာသွားဆရာဝန်တွေလေ့ကျင့်သင်ယူနိုင်ဖို့အတွက်ကလေးလူသူစက်ရုပ်တစ်မျိုးကိုတီထွင်ထုတ်လုပ်လိုက်ပါတယ်။ဒီကလေးစက်ရုပ်ကိုအရေးကြီးတဲ့ကျန်းမာရေးလက္ခဏာတွေလုံးပြနိုင်အောင်ဖန်တီးထားပြီးတော့
သွားဆရာဝန်တွေကိုလေ့ကျင့်ပေးတာပါ TM စုဆက်ရုပ်ကုမ္ပဏီနဲ့သွားဆေးကြောင်းတို့ပူးပေါင်းပြီးပက်ဒီယာရိုက်ဆိုတဲ့ဒီကလေးဆက်ရုပ်ကိုဖန်တီးခဲ့တာပါဒီဆက်ရုပ်ဟာကလေးတယောက်သွားဆေးကမ်းမှာကုသမှုခံယူတဲ့အခါဖြစ်နိုင်တဲ့အခြေအနေမျိုးမျိုးကိုလုံးပြနိုင်ပါတယ်ခန္ဓာကိုယ်တစ်ခုလုံးပါးစပ်နဲ့ရှာရီအပါဝင်မျက်နှာအနေအထားနဲ့တုံ့ပြန်တာတွေကိုပါလုပ်နိုင်တာပါဒီဆက်ရုပ်နဲ့အတူကလေးတက်သွားတာနှလုံးခုန်ရက်သွားတဲ့အရေးပေါ်အခြေအနေမျိုးတွေအတွက်ပါလေ့ကျင့်နိုင်ပါတယ်ကလေးသွားကုသရေးမှာတကယ်ကလေးတွေနဲ့လေ့ကျင့်ခွင့်မရတဲ့အတွက်အခုလိုဆက်ရုပ်နဲ့ကြိုတင်လေ့ကျင့်သင်ကြားတာဟာမရှိမဖြစ်လိုအပ်တယ်လို့ဒီဆက်ရုပ်ကိုတီထွင်တဲ့အင်ဂျင်နီယာအဖွဲ့အကြီးအကဲကပြောပါတယ်အခုချိန်မှာတော့ဒီဆက်ရုပ်တစ်ရုပ်ဟာဒေါ်လာ2သိန်းနီးပါးကျတင်ပါတယ်နောက်အနာဂတ်မှာတော့ကလေးစောင့်ရှောက်ရေးလုပ်ငန်းတွေဖြစ်တဲ့မူဂျိုနဲ့ကလေးအထုကုဆရာဝန်တွေနဲ့ပူးပေါင်းပြီးအရေးပေါ်အခြေအနေတွေဖြစ်လာရင်ကြိုတင်လေ့ကျင့်နိုင်မဲ့ဆက်ရုပ်တွေဖန်တီးဖို့ရှိပါတယ်ခင်ဗျာ
မက္ဆီကိုနိုင်ငံမက္ဆီကိုစီးရီးမြို့လေကအနှစ်တရာကျော်တပ်တန်းရှိပြီးဖြစ်တဲ့မြို့ရဲ့သင်္ကေတလာပယ်မာချမ်းမြင့်ကြီးကိုပြီးခဲ့တဲ့အပတ်ကဖယ်ရှားခဲ့ရပါတယ်မှုဆွဲတဲ့ယောဂါကြောင့်ခုတ်လိုက်ရတာလို့ဒေသဆိုင်ရာအစိုးရတာဝန်ရှိသူတွေကပြောပါတယ်ပါဆိုဒီလာရီဖော်မာလမ်းမကြီးပေါ်မှာရှိတဲ့ဒီအပင်ကြီးကိုဖယ်ရှားတဲ့နှုတ်ဆက်ပွဲမှာတော့တေဂီတာတွေတီဆိုပြီးလက်တွေအတူတွဲဓာတ်ပုံရိုက်မှတ်တမ်းတင်တာတွေလုပ်ခဲ့ကြပါတယ်။တပင်ကြီးမသေးအောင်သူကုပညာရှင်တွေနဲ့လှုပ်ဆောင်ခဲ့ကြပေမဲ့လို့လည်းမကယ်နိုင်တော့ပဲတည်သွားခဲ့တာကြောင့်ဖယ်ရှားခဲ့ရတာလို့မက္ကဆီကိုမြို့တော်ဝင်ကလောက်ဒီယာရှင်းဘမ်ကပြောပါတယ်။အဲ့ဒီအဝိုင်းကြီးနားမှာဘယ်လိုတပင်မျိုးနဲ့အစားထိုးပြန်ဆိုင်မလဲဆိုတာကိုပြည်သူတွေနဲ့ဆွေးနွေးနေတယ်လို့ဒီသနရအစိုးရကပြောပါရရှင
် Rock and Roll ဘရင်လို့တင်စားကြတဲ့ကွယ်လွန်သူအစိုးရမင်းသားကြီး Elvis Presley အမှတ်တရစီတန်းလှဲ့လေပွဲကိုဩစတြေးလျနိုင်ငံ New South Wales ပြည်နယ် Park မြို့မှာပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်ရော်ပွဲရှင်ပွဲတွေနဲ့အတူ Presley အမှတ်တရပွဲတွေ၅ရက်ဇက်တိုက်ကျင်းပခဲ့တာပါ Sydney မြို့အနောက်ဘက်မိုင်220ကျော်အကွာမှာရှိတဲ့ Park မြို့မှာElvis Presley ပွဲတော်ကျင်းပခဲ့တာ29နှစ်တိုင်တိုင်ရှိပါပြီ Presley လိုဝတ်စားထားသူတွေသူ့တခြင်းတွေကိုဖွင့်ပြီးရှေးဟောင်းကားတွေနဲ့လှည့်လည်ကြတဲ့သူပေါင်းထောင်ထဲချီရှိပါတယ်ပရိသတ် 2,000 ကျွဲလောက်ကလည်းဘေးကနေအားပေးခဲ့ကြပါတယ် COVID-19 ကာယရောဂါကူးစက်မှုတွေကြောင့်နှစ်နှစ်ကြာကြာရပ်နားခဲ့ရပြီးတော့မှဒီနှစ်မှာပွဲကိုပြန်ကျင်းပခဲ့တာပါ Australia နိုင်ငံ Park မြို့မှာလိုပဲ American ပြည်ထောင်စုကပြည်နယ်တချို့မှာလည်းElvis Presley အမှတ်တရပွဲတွေကျင်းပလေးရှိပါတယ်ခင်ဗျာ
ဒါကတော့ကဘာတလွားကထူးထူးခြားခြားသတင်းတွေကိုဒီတစ်ပတ်အတွက်ကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကစူးစီးတင်ပြခဲ့တာပါရှင်အခုတော့သတင်းအချင်းချုပ်ကိုပြောပြမှာပါအနာမသိမ့်မီလူတို့ကရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်အမတ်တွေကဖွဲ့စည်းလိုက်ကြတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တရားဝင်မဟုတ်တဲ့ထိတွေ့ဆက်ဆံမှုမျိုးလှုံ့ဆော်သွားဖို့အာဆီယံကိုအဆိုပြုမယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးကပြောတာကိုကိုးကားပြီးတော့ကွာလာလမ်ပူအခြေဆိုင်မလေးမေးလ်သတင်းစာကဆိုပါတယ်အာဆီယံကချမှတ်ထားတဲ့သဘောတူညီချက် 5 ရက်ကိုအကောင့်ထဲဖော်ရမှာတိုးတက်မှုမရှိတဲ့အတွက်အခုလိုအဆိုပြုချက်ကိုတင်သွင်းရတာဖြစ်တယ်လို့မလေးနိုင်ငံသားရေးဝန်ကြီးဆာဖူဒင်းအယ်ဘဒူလာကပြောပါတယ်American Outlook တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတော့ Outlook တော်ဥက္ကဋ္ဌ Nancy Pelosi ဟာ Ukraine သမ္မတနဲ့ဒီကနေ့မှတွေ့ဆုံပါတယ်။စစ်ပွဲစကားတွေက Ukraine ကိုတွားရောက်ခဲ့တဲ့ American တာဝန်ရှိသူတွေအနက် Nancy Pelosi ဟာရာထူးအမြင့်ဆုံး American တာဝန်ရှိသူတစ်ဦးဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမှာ Ukraine သမ္မတ Volodymyr Zelensky နဲ့လည်းတွေ့ဆုံပါတယ်ရှင်။တနင်္ဂနွေညချမ်းသတင်းအချင်းချုပ်ကိုပြောပြခဲ့တာပါ။ကျမတို့ဒီတနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်ခဲ့တာပါရှင်။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချန်းဖြစ်ပြီးတော့ရုပ်တံအင်ဂျင်နီယာကတော့Charles Stanmore ဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရှင်။ဒီမြန်မာပိုင်းစီစဉ်မျိုးကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.